တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်ခဲ့ပြီးတဲ့နောက်မှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းသွားဖို့ကတူရကီနိုင်ငံအတွက်အရေးကြီးတယ်လို့တူရကီသမ္မတရေဂျက်တိုင်ယီအာရိုဝန်နဲ့စနေနေ့ကတွေ့ဆုံပြီးမှဗြိတိသျှဝန်ကြီးချုပ်ထရီဇမေကပြောလိုက်ပါတယ်တူရကီနိုင်ငံမှာရောက်ရှိနေတဲ့မစ်မေကတူရကီသမ္မတအာရိုဝါနဲ့တွေ့ဆုံပြီးတဲ့နောက်သူတို့နှစ်ဦးပူးတွဲပြီးတော့ကြေညာချက်တစ်စောင်လည်းထုတ်ပြန်ခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဟာကုန်သွယ်ရေးကာကွယ်ရေးနဲ့အစွန်ရောက်မှုတိုက်ဖျက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာအာရိုဝါကပြောပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတတစ်ဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ဗြိတိသျှဝန်ကြီးချုပ်ထရီဇမေဟာတူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့တွေ့ဆုံဖို့အတွက်တူရကီနိုင်ငံကိုစနေနေ့ကရောက်ရှိလာခဲ့တာပါဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ကပထမဆုံးအကြိမ်တူရကီကိုသွားရောက်တဲ့မစ်မေရဲ့ခီးစဉ်ကိုဗြိတိန်နိုင်ငံမှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဇူလိုင်လမှာတူရကီအစိုးရကသူတို့ကိုအာဏာသိမ်းဖို့ကြံစီမှုနောက်ပိုင်းအရသားတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့ဗြိတိန်မှာဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ